ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင
်။ဆိုင်နေကန်တာ
တော်တန်းရှင်များရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျမ်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်တင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုမှတ်သားကြပါစို့သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာညံဖျင်းတဲ့အချက်ပြုတ်များကြောင့်အသက်ဝိညာဉ်တွေဆုံးရှုံးရခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ချက်ပြုတ်တဲ့အလုပ်ဟာကျမ်းမာရေးနဲ့ညီညွတ်တဲ့အစာတွေကိုချက်ပြုတ်တတ်အောင်စူးစမ်းချက်ပြုတ်နေသူတွေအတွက်မုံမြတ်တဲ့တာဝန်တစ်ခုဖြစ်ပါတယ်။ညံ့ဖျင်းတဲ့အချက်အပြုတ်တွေကြောင့်ဝိညာဉ်များစွာကိုဆုံးရှုံးနေကြရတယ်။ပေါင်မုံကောင်းတလုံးဖောက်ဖို့စင်စာဂယုဆိုင်လှုပ်ဆောင်မှုလိုအပ်တယ်။ဒါပေမဲ့ကောင်းတဲ့ပေါင်မုံတလုံးထဲမှာပါရှိနေတဲ့ခရိယံဘာသာရေးခံယူချက်ဟာလူအများထင်တာထက်ပိုမိုပြီးပါရှိနေတယ်။အိမ်မှုကိစ္စတွေအပါအဝင်သမင်းချက်ဟင်းချက်အလုပ်ဟာအစီအကံများဟာလုပ်ရမယ့်အလုပ်ဖြစ်တယ်လို့အမျိုးသမီးကလေးတွေကယူဆကြတယ်။ဒါကြောင့်အိမ်တော်ကျသွားတဲ့အမျိုးသမီးများစွာမှာအိမ်တော်ရှင်မများထမ်းရွက်ရမယ့်တာဝန်ကိုမသိကြတော့ပါဘူး။ချက်ပြုတ်ချင်းပညာဟာအကြီးအကျယ်ဆုံးသိပ္ပံအတတ်တစ်ခုဖြစ်တဲ့အပြင်လက်တွေ့အသက်တာအတွက်အလိုအဆုံးအရာတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။အမျိုးသမီးအားလုံးတက်ကြွထားတဲ့ပညာတစ်ခုလည်းဖြစ်တာမကဘူး။ပို့ပြီးနိုင်ကြတဲ့လူတန်းစားတွေကိုအကျိုးပြုဖို့နီလန်းတစ်ခုအဖြစ်သင်ကြားပေးတဲ့အရာတစ်ခုလည်းဖြစ်ပါတယ်။ရိုစင်းပြီးအာဟာရရှိတဲ့စားတောက်ဖွဲ့ရတွေကိုကတွင်းတွေ့အောင်ချက်ပြုတ်တတ်ဖို့အတွက်ကျွမ်းကျင်မှုကိုလိုအပ်တာမှန်ကန်ပေမဲ့ပြုလုပ်ဖို့ဖြစ်နိုင်တဲ့အရာတစ်ခုလည်းဖြစ်တယ်။ရိုစင်းတဲ့အစာတွေဖြစ်တဲ့အတွက်ကြောင့်ပိုပြီးအာဟာရရှိတယ်လို့ပဲအရာသာလည်းရှိအောင်ကျန်းမာရေးနဲ့ညီညွတ်တဲ့စားစရာတွေဖြစ်လာစေဖို့ရိုးရိုးအစာတွေကိုရိုးစင်းတဲ့ချက်ပြုတ်နည်းတွေနဲ့ထမင်းကျက်တွေချက်တတ်တင်တယ်။အချက်ပြုတ်မတတ်သေးတဲ့အင်ရှင်မတွေအနေနဲ့သူမအိမ်တော်ရဲ့ပျော်ရွှင်သားရမှုအတွက်အဓိကဖြစ်တဲ့အချက်ပြုတ်နည်းကောင်းတွေကိုလေ့လာဖို့ဆုံးဖြတ်တင်တယ်။နေရာတော်များများမှာချက်နည်းပြုတ်နည်းတွေကိုသင်ကြားပေးနေပါတယ်။အဲ့ဒီကျောင်းတွေနဲ့ဝေးလံတဲ့နေရာမှာနေထိုင်တဲ့အမျိုးသမီးတွေဟာလည်းပဲထမင်းချက်ဟင်းချက်ကောင်းကောင်းတတ်တဲ့သူတွေစီမှာနီးခံပြီးတော့ကောင်းကောင်းချက်ပြုတ်တတ်ဖို့ကြိုးစားသင့်ပါတယ်။တဘာဝကြတဲ့နီးနဲ့အကုန်အကျသက်သာအောင်ဘယ်လိုချက်ပြုတ်ရမလဲဆိုတဲ့မိကွန်းကိုဟင်းလျာတွေချက်ပြုတ်တိုင်းသုံးသပ်သင့်ပါတယ်။ထမင်းချက်ဟင်းချက်တွေကိုလေလွတ်မသွားအောင်လှုပ်ဆောင်ရမယ့်နီးလန်းတွေကိုဂရုတစိုက်လေ့လာပါ။ကျွမ်းကျင်မှုချိုးချံတတ်မှုနဲ့ပါနာမှုတွေဟာစီမံချက်တစ်ခုဖြစ်တဲ့နွေရာသီမှာထမင်းနဲ့ဟင်းတွေကိုလျှော့ပြီးတော့ချက်ပါ၆သွေ့တဲ့အစာတွေကိုပို့ပြီးအသုံးပြုပါတခါတလေထမင်းဟင်းကိုချို့တက်စွာစားတောက်ရတဲ့အထိ ဆင်းရဲတဲ့မိသားစုတွေဟာဘာဖြစ်လို့သူတို့ဆင်းရဲနေရတာကိုမကြာခဏသိတာထင်ရှားစေရရှိတယ်။ဒါဟာစားတော့ဖွေရတွေမှာအလေအလွေများပြားနေခြင်းကြောင့်ဖြစ်တယ်။လူများစွာတို့အာယုံထားတဲ့အသက်တန်ရှိမှန်းချက်မှာခက်အမိဆုံးပုံစံနေထိုင်အသက်ရှင်ဖို့ဖြစ်တယ်။ပညာရေးကျန်းမာရေးနဲ့တက်တော့တက်တာရှိခြင်းတွေကိုဖက်ရှင်အတွက်ဇဒေးနေကြတယ်။ထမင်းစပွဲမှာတော့မှပြင်ဆင်ပုံဖက်ရှင်နဲ့ပကာသနတွေဟာအကြီးအကျယ်လွန်မိုးနေပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်ပြင်ဆင်ခြင်းဟာဒုတိယတန်းစားအရေးပါတဲ့အရာဘဝကိုရောက်သွားတယ်။ဟင်းအမယ်များနဲ့တီခင်းကျွေးမွေးခြင်းဟာအချိန်ကုန်ငွေကုန်လူပန်းယုံမှလွဲပြီးတခြားဘယ်အကျိုးကိုမှမပေးနိုင်ပါဘူး။ထမင်းဝိုင်းတဝိုင်းမှာဟင်းအမယ်၆မယ်လောက်ပြင်ဆင်စားတော့ခြင်းဟာခက်စားနေပေမဲ့အဲ့ဒီလိုစားတော့ခြင်းဟာကျန်းမာရေးကိုထိခိုက်စေပါတယ်။အာယုံခံစားတတ်တဲ့အမျိုးသားမျိုးသမီးတွေကနှုတ်အားဖြင့်ရောပုံသက်တည်အားဖြင့်ရောပြစ်တင်ရှုံချနေခြင်းဖြစ်လဲဖက်ရှင်တစ်ခုဖြစ်တယ်။အစာထက်အသက်မြတ်သည်မဟုတ်ပါလား။အဝတ်ထက်ခန္ဓာကိုယ်မြတ်တာမဟုတ်ပါလား။တင့်ထမင်းချက်ရဲ့ဘဝအသက်တာကိုတန်ဖိုးထားပါ။ဒီခေတ်မှာအိမ်ရှင်မတွေဟာအိမ်တွင်းမှုကိစ္စတွေနဲ့သာအချိန်ကုန်နေတတ်ကြတယ်။ထမင်းစပွဲကိုရိုးစင်တဲ့အစာတွေနဲ့ပြင်ဆင်ထားမယ်ဆိုရင်အိမ်သားတွေရဲ့ကျန်းမာရေးအတွက်ဘယ်လောက်ကောင်းလိုက်မလဲမကုံဆုံးနိုင်အောင်ရှေလျားထွေပြားတဲ့အိမ်တွင်းမှုတာဝန်တွေကြောင့်အခုထက်ပိုပြီးအသက်ရှင်ရှင်နေရမယ်လူပေါင်းများစွာတို့ရဲ့အသက်တာတွေမှာဆုံးရှုံးနေရတယ်တကယ်လို့သာရိုးစင်းတဲ့အကျင့်စရိုက်တွေနဲ့အသက်ရှင်ခဲ့မယ်ဆိုရင်အခုထက်ပိုပြီးအသက်ရှည်ပြီးတော့သူတို့ရဲ့အိမ်တော်ရဲ့အတွက်ရောအသင်းတော်အတွက်ရောလောကအတွက်ရောကောင်းချီးမင်္ဂလာတွေဖြစ်လာစေနိုင်ပါလိမ့်မယ်ဆိုတဲ့အကြောင်းအစားအဟာရဆိုင်
တိတ်ခါရောရဓမ္မဆရာဦးတင်မောင်ဆဲမှာဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ကိုချင်းကမှာတို့ရှင်ရင်ဆက်လက်ပြီးတော့နားတော်တာဆင်ရမယ့်တင်းစကားကတော့အပြစ်ရဲ့အကျိုးဆက်ဖြစ်ပါတယ်။ယနေ့ဓမ္မဒေသနာကနေမှာမျောလင့်ခြင်းတဲ့စကားကိုကြားရတဲ့ခါမှာချစ်တော်မိတ်ဆွေတို့အတွက်တကယ်ပဲဝမ်းမြောက်ပျော်ရွှင်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကြောင့်အပြစ်ရဲ့ဆိုးကျိုးအပြစ်ရဲ့အကျိုးဆက်ဟာတို့ရှိရင်ယနေ့ကိုကိုတိုင်းခံစားရမှာဖြစ်ပါတယ်။ရောင်းအကြံခံ28ငွေ69မှာလို့ရှိရင်တင်းဤစလုံးတဲ့နားမှာကြောင်းရွံ့ရသောအကြောင်းမြင်သိမျက်စိနဲ့မြင်ရသောအရာကြောင့်နာနဲ့ချိန်၌တင်းကညရောက်ပါစေဟု၍၎င်းညအချိန်၌နာနဲ့ရောက်ပါစေဟု၍၎င်းဆူတောင်းရလိမ့်မည်ဆိုပြီးတော့မှတ်တမ်းတင်ထားပါတယ်။ဒါကြောင့်အပြစ်ရဲ့အကျိုးဆက်ဟာမိမိစိုက်တဲ့အတိုင်းမိမိရိတ်သိမ်းရမှာဖြစ်ပါတယ်။ဟေရှာယနဂရီကျမ်းခန်းကြီး19ငယ်10မှာလည်းဘယ်လိုဖော်ပြထားလဲဆိုတော့သင်ကိုကယ်တင်တော်မူသောဖခင်သခင်ကိုသင်သည်အောင့်မေ့၍မိမိခိုလုံရာကြောက်ကိုမိမိမအောင့်မေ့သောကြောင့်တာယာသောပြိုးပင်တို့နှင့်တကြွန်းတနိုင်ခံအညွန့်တို့ကိုစိုက်ပြို၍ထိုပြိုးပင်တို့ကိုကြီးပွားစေခြင်းက၎င်းအလင်းအမြန်အပွင့်ပွင့်စေခြင်းက၎င်းပြုပြီးမှတင်းယူရာကာလိုက်၌အသီးနှံသည်ပျက်စီး၍တင်းသည်မပြောက်နိုင်သောဝမ်းနေခြင်းရှိလိမ့်မည်ဆိုပြီးတော့မှတ်တမ်းတင်ထားပါတယ်အလွဲမယူကြပါနဲ့ဖခင်သခင်ဟာဆိုလို့ရှိရင်မထီမဲ့မြင်ပြုခြင်းကိုခံတော်မမူဘူးလူဟာဆိုလို့ရှိရင်မျိုးစေ့ကျဲတဲ့အတိုင်းအသီးနှံကိုရိတ်သိမ်းရမှာဖြစ်ပါတယ်ဒါကြောင့်အပြစ်ရဲ့အကျိုးဆက်ကိုမိမိကိုယ်တိုင်ခံစားရတာမကပဲနဲ့တားဆင်မြေးဆက်ခံစားမှဖြစ်ကြောင်းလဲဖော်ပြထားပါတယ်။ထမြောက်အကြံခန်းကြီး20ငွေ၄ကနေ9နဲ့တရားအကြံခန်းကြီး9ငွေ9ကနေ30မှာဆိုရှင်ကျွန်တော်တို့ဖတ်ကြည့်မယ်ဆိုတော့တွေ့နိုင်ပါတယ်။ဘလို့ဖော်ပြတာလဲဆိုတော့အထက်မိုးကောင်းကင်၌၎င်းအောင်းရက်မြေကြီးပေါ်၌မြေကြီးအောက်ရေထဲ၌၎င်းရှိသောအရာနှင့်ပုံတရံတူအောင်ရုတ်ထုဆင်းမှုကိုကိုယ့်အဖို့မလုံနဲ့။ဦးမချဝင်းမပြုတ်နဲ့အကြောင်းမူကားတင်ဤဘုရားသခင်ထာဝရဘုရားသည်တင်၌အပြစ်ရှိသည်ဟုယုံလွယ်သောဘုရားငါကိုမုံသောသူတို့၌အမျိုးအစင်အဆက်တတ္တိယဆက်စတုထ္ထာဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌စပ်ပေးစီရင်သောဘုရားချက်တော်မိတ်ဆွေတို့အပြစ်ရဲ့ဆိုးကျိုးတွေကဘလောက်ထိဘယ်အဆင့်ထိရောက်သွားသလဲဆိုတာကိုပြောပြထားတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အပြစ်လုပ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့အပြစ်ကကိုကိုတိုင်းခံစားရရုံနဲ့မကပဲနဲ့ကျွန်တော်တို့ရဲ့သားစင်မြေဆက်တတ္တိယဆက်စတုထ္ထာဆက်တိုင်အောင်အဲ့ဒီအခါကြီးကခံစားရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့မှာဆိုရှင်အဲ့ဒီအရာတွေကဘုရားသခင်ရဲ့အပြစ်ဘုရားသခင်ထံပါမှာအပြစ်လုံးမိတဲ့အတွက်ကြောင့်ကျင့်ခြင်းမင်္ဂလာတွေဖြစ်ပါတယ်။ဒါကြောင့်အပြစ်ရဲ့အခါကိုမိမိကိုတိုင်ခံလိုက်ရမှာခံလိုက်ရဒီမှာတဲ့လူရဲ့သဘောဖြင့်ကြည့်လျင်ဖြစ်တင်ပါတယ်။တို့ညမှာအပြစ်ရဲ့အခါတို့ချင်းဘယ်တော့အခါမှတယောက်တည်းခံစားပြီးသွားမှာမဟုတ်ဘူးเนาะအာဒံနဲ့ဧဝတို့အပြစ်မှားတော့ကြောင့်အပြစ်ကြောင့်အာဒံနဲ့ဧဝတေခဲ့ရသည်မကပဲနဲ့ကျွန်တော်တို့လူသားအလုံးကတို့ချင်းတေရမယ်လူသားအလုံးကပင်ပန်းစွာလှုပ်လို့ရမယ်မိန်းမများသားဖွာခြင်းဝိရဏခံစားရတယ်ဒီအမှုဟာကြိမ်ချင်းမင်္ဂလာသားဆင်မြေဆက်တတ္တိယဆက်စတုထ္ထာဆက်အထိတက်ရောက်သွားပါတယ်ဒါကြောင့်ကိုယ့်အပြစ်ကိုကျွန်တော်တို့ကခံယုံဖြစ်မလုံလောက်ပါဘူး။ဥပမာဖခင်တဦးကအစာအိမ်ယောဂနဲ့တည်ဆုံသွားတယ်ဆိုလို့ချင်းရယ်။ထိုသူရဲ့သားကလည်းအစာအိမ်ယောဂဖြစ်လာတတ်တယ်။မိခင်ကလင်ငယ်နေတယ်ဆိုလို့ရှင်တော့သမီးလည်းလင်ငယ်နေတတ်ပါတယ်။မိခင်ဖခင်ကဆင်းရဲတယ်ဆိုလို့ရှင်သားသမီးများကလည်းဆင်းရဲတတ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့အပြစ်ခါတို့ရှင်အင်မတန်အင်မတန်ကြောက်မဖွယ်ကောင်းပါတယ်။ကြောင်မဖွဲကောင်းတဲ့ကျွန်တော်တို့ကြိမ်ချင်းမင်္ဂလာထဲမှာကျွန်တော်တို့ကအလွတ်ယုံနိုင်ဖို့ဖြစ်ပါတယ်။ဒါကြောင့်သားစင်ပြေးဆက်ခံစားရမယ့်ဒီအပြစ်တရားကိုကျွန်တော်တို့မိမိကိုယ်ကိုပြန်လဲမေးကြည့်ပါ။ငါဒီဘာတွေများလုံမိတယ်လဲ။ဘာတွေများငါကျွလွန်ခဲ့မိပြီလဲ။အဲ့ဒီအသက်တာကိုပြန်လဲစင်ကြည့်ပါ။ဒါဝိတ်ကတော့ရှင်ဥရိယမယားကိုပြင်မာတည်တာမကပဲနဲ့စစ်ပွဲတင်းမှာဥရိယတည်ခြင်းကစီရင်တဲ့အတွက်ကြောင့်ဖယားသခင်မိန်တော်မူသည့်အတိုင်းအဆွေမျိုးတည်း၌ဓာနှင့်တေရသောသူအမြဲရှိစေမယ်ဆိုတာကိုနှစ်ရာဇဝင်ခန်းကြီးစနစ်အငယ်10မှာဆိုလို့ရှိရင်အတိအလင်းဖော်ပြထားပါတယ်။ဒါကြောင့်မိဘဘိုးဘွားတို့ကသူတစ်ပါးကိုအနိုင်ထက်ပြုတ်ခဲ့တဲ့အတွက်ကြောင့်သ တားဆင်မြေးဆက်တို့ချင်းကြင်ချင်းမင်္ဂလာခံရခြင်းအပြစ်ပြုခဲ့တဲ့အတွက်ကြောင့်အပြစ်ရဲ့အကျိုးဆက်တွေကိုကျွန်တော်တို့ခံစားသွားရမှာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အပြစ်ရဲ့ကျိုးဆက်ဟာဆိုရှင်ကျွန်တော်လုံးလို့ကျွန်တော်ခံရတယ်မကပဲနဲ့နောက်ထကိုယ့်ရဲ့တားဆင်မြေးဆက်တတိယဆက်စတုထဆက်တိုင်အောင်နော်ဒီအပြစ်ရဲ့ကျိုးဆက်တွေကခံစားရမယ်ဆိုတာကိုကိုယ့်ရဲ့မျိုးရိုးစင်ပေါင်းဆက်အားလုံးခံစားရမယ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကိုယ်တိုင်ကစင်ကျင်ပြီးတော့ဘုရားသခင်ရှေ့မှောက်မှာဖြောင့်မတ်ခြင်းပါရမီနဲ့အသက်ရှင်ဖို့ရန်အတွက်ကျွန်တော်တို့ကိုယ်ကျွန်တော်တို့ဝမ်းပန်းတသာနဲ့ဘုရားကိုစက္ကပ်အပ်နပ်ပြီးတော့အပြစ်တရားကိုယွန်ရှာမုန်းတီးပြီးတော့အပြစ်ကနေမှရှောင်လွှဲပေးနိုင်တဲ့ဘုရားရှင်ကိုကျွန်တော်တို့အားကိုးပြီးတော့သက်ရှင်ကြပါစို့လို့အားပေးတိုက်တွန်းချင်ပါတယ်အားလုံးပေါ်ဘုရားကောင်းကြီးချပေးပါစေဆုတောင်းကြပါစို့အထက်ကောင်းငင်ပေါ်၌တရှိတော်မူသောဖဖရားယနေ့အပြစ်ရဲ့ခအကျိုးဆက်အကြောင်းကိုကျွန်တော်တို့ကြားသိခဲ့ရပါ၏အပြစ်ရဲ့အကျိုးဆက်သည်မိမိတကိုယ်တော်ရဲ့ခံစားရောင်းနဲ့မကပဲနဲ့တတိယဆက်စတုထဆက်တိုင်အောင်သားစဉ်ပြေးဆက်ခံစားရမယ်ဖြစ်တဲ့အတွက်ကြောင့်သားသမီးတို့ဒီအပြစ်တရားကိုယုံရှာမုန်းတီးပြီးအပြစ်တရားမှလွတ်ငြိမ်းချမ်းသာခွင့်ရဖို့ရန်အတွက်ကရောရှင်ကိုအမြဲတမ်းမိတီးပြီးတော့အားကိုးယုံကြည်ခြင်းအပြင်အသက်ရှင်ရသောခွင့်ကိုပြုတော်မူကြောင်းဘိုင်တော်တော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါ၏
ပါဘုရား 1000 ဘာ
For the life of Jesus.
ုံးဆက်တာလိုက်ပါရရှင်ဒေါက်တာရှင်များရှင်ခုချိန်မှာစံပြအိမ်နှောင်းဆိုတဲ့စာအုပ်ထဲကတာသမီများကစံစာဆိုင်ရာကျင့်ဝတ်များကိုသူတစ်ပါးတို့အားလက်ဆင့်ကမ်းရမယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်ဒေါက်တာရှင်များရှင်မိဘများဟာဖခင်တခင်ရဲ့နှုတ်ကပတ်တော်ကိုတာသမီများအားကောင်းမွန်စွာတင်ကြားပြသထားတင်ပါတယ်ဒါမှသာလျှင်သူတို့လက်ခံရရှိထားတဲ့နှုတ်ပတ်တော်စံစာတော်မြတ်ကိုသူတစ်ပါးအားလက်ဆင့်ကမ်းနိုင်မှာဖြစ်ပါတယ်။နှုတ်ပတ်တော်အတိုင်းလိုက်လျှောက်တဲ့မိသားစုတွေဟာမိမိရဲ့သားသမီးတွေကိုပြင်းထန်ခြင်းဖြင့်မကြည်ပင်းလာစေပါဘူး။ထို့အတူပဲပတ်ဝန်းကျင်မှာရှိတဲ့သူတွေကိုလည်းဂရုမစိုက်တဲ့အပြုအမူမျိုးလှုပ်ဆောင်ဖို့ရန်အတွက်ခွင့်ပြုမှာမဟုတ်ပါဘူး။ဖျားသခင်ရဲ့နှုတ်ကပတ်တော်တိုင်းအသက်ရှင်တဲ့အိမ်တော်မိသားစုများဟာမိမိရဲ့သားသမီးများကိုဖျားသခင်အတွက်အမှုတော်ထမ်းဆောင်ရင်အကြီးအချင်းနဲ့ပြည့်စုံတဲ့သူများဖြစ်လာဖို့ရန်အတွက်တွင်တင်ပါလိမ့်မယ်။အသိပညာရှိသည်များစတင်ရရှိရာဌာနသို့ပို့ဆောင်ပြီးအသိပညာမရှိတဲ့သူတွေအတွက်သူတို့ရဲ့အလင်းရောင်ဟာထွန်းလင်းပါလိမ့်မယ်။ဖျားသခင်အတွက်နဲ့ကိုရောရှင်ရဲ့တမန်တော်အတွက်တကူအာနိသင်မဖြစ်စေမဲ့ဩဇာတရားမှုမျိုးကိုဖြန့်ဖြူးပေးမှာမဟုတ်ပါဘူး။သောတာရှင်များရှင်ယနေ့မှာနေအောင်ကြီးကဲ့သို့ထွန်းပြောင်းတဲ့မိဘများနဲ့ခရိယံများတို့ကိုများစွာလိုအပ်လျက်ရှိပါတယ်။ကျွန်ုပ်တို့ဟာကိုရီးကိုရာကိစ္စများနဲ့လုံထွေရစ်ပတ်လျက်ရှိတယ်။ကျွန်ုပ်တို့ရဲ့သားသမီးတွေစိတ်ဒုက္ခရောက်လျက်ရှိတဲ့သူတွေနှိပ်စက်ကလူပြုခံရတဲ့သူတွေတနာညာတာမှုပြုဖို့စိတ်အားတက်ဖွဲ့စကားပြောဖို့သူတစ်ပါးအားပြုံးရွှင်စွာနှုတ်ဆက်စကားပြောဖို့ကျွန်ုပ်တို့ဟာမကြာခဏပြက်ကွက်တတ်ပါတယ်။သောတာရှင်များရှင်ဒီနေ့ဒီချိန်မှာမိဘတို့အားအလင်းဆောင်သောသူများအဖြစ်အလင်းရောင်ထွန်းပင်းတဲ့သူအဖြစ်ဆောင်ရွက်ဖို့ရန်တာဝန်ရှိနေပါတယ်။အိမ်တော်ဟာမိအိမ်တစ်ဖွဲ့အလင်းရောင်ထွန်းလင်းခြင်းအဖြစ်မိဘတို့ရဲ့သားသမီးများဟာကြော်ဖြတ်ရမယ့်လမ်းခီးကိုအလင်းရောင်ဖြင့်ပြည့်ဝနေစေရမယ်။သို့မှသာတင်တို့ရဲ့အလင်းရောင်အဖြစ်ပြင်ပမှရှိတဲ့သူတစ်ပါးကိုလဲညွန်ပြရာရောက်ပါလိမ့်မယ်ခရိယံအိမ်တော်တိုင်းမှာတန့်ရှင်းသောအလင်းရောင်ထွန်းပြောင်းနေတင်ပါတယ်ချစ်ချင်းမြတ်တာကိုလက်တွေ့ပြတာတင်နေမြတ်တာဟာအိမ်တော်ဆိုင်ရာဆက်ဆံမှုအတွေ့အင်မတန်မှအရေးကြီးပါတယ်မြတ်တာမရှိဘူးဆိုရင်တကူကောင်းစိတ်တွေဝင်လာပြီးအိမ်တော်တစ်ခုမှာမြတ်တာမရှိဘူးဆိုရင်တကူကောင်းစိတ်များဝင်လာပြီးတူဦးနဲ့တူဦးယူတည်မှုများလည်းပျောက်ကွယ်မှာဖြစ်ပါတယ်ဒါကြောင့်အိမ်တော်တိုင်းမှာဖျားသခင်ကိုဝုပြုကိုးကွယ်ပြီးစစ်မှန်တဲ့ချစ်ချင်းမြတ်တာစိုးမိုးနေဖို့လိုအပ်ပါတယ်ရှင်။အိမ်တော်များဟာမွေးချိန်နဲ့နန့်တာပေါင်းကဲ့သို့နန်းနဲ့နှင့်ညချမ်းအချိန်တို့မှာဆုတောင်းပတနာပြုပြီးဖျားသခင်ထံသို့ချဉ်ကပ်ဖို့ရန်အတွက်လိုအပ်ပါတယ်။ဒီလိုအတနာတော်မြတ်ခင်ချင်းအဖြစ်ကိုရောရှင်ရဲ့ဂရုဏာတော်နဲ့ကောင်းကြီးမင်္ဂလာဟာနန်းနဲ့ခင်စီနှင်းကဲ့သို့မိသားစုပေါ်ကြာရောက်လာမှာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်ခရိယန်တို့ရဲ့ပထမလုပ်ငန်းဟာမိသားစုတို့ရဲ့စီလုံးမှုကိုအရာယူဖို့ဖြစ်ပါတယ်မိသားစုမှတဆင့်ကိုယ့်ရဲ့ပတ်ဝန်းကျင်အိမ်နီးချင်းထံသို့တိုးချဲ့ရမှာဖြစ်ပါတယ်အလင်းတရားကိုရရှိထားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့အလင်းကိုတောင့်ပြောင်သောယောင်ကြည်အားဖြင့်ထွန်းလင်းရမယ်ခရစ်တော်ရဲ့ချစ်ချင်းမြတ်တာဖြင့်မွေးကြိုင်နေတဲ့သူတွေရဲ့အပြောဆိုဟာအသက်ရှင်ခြင်းတိုင်အောင်ပို့ဆောင်နိုင်ပါတယ်။အိမ်တော်မှုဆိုင်ရာဝေယဝိဆအလုပ်ကိုင်တွေကိုဆောင်ရွက်ရမှာလဲအိမ်တော်သူအိမ်တော်သားတို့ဟာစီးလုံးညီညွတ်မှုရှိမယ်။အိမ်ပြင်ပတို့ဆင်းသက်လာတဲ့မိဘတို့နဲ့သားသမီးတို့ရဲ့ဩဇာတက်ရောက်မှုဟာလဲပုံမှန်နဲ့ဆိုင်ပြီးပုံမှန်အထောက်အကူဖြစ်မှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တော်တာရှင်များအားလုံးလဲဖခင်တစ်ခင်ရဲ့အလင်းရောင်ကိုထွန်းလင်းနိုင်တဲ့မိသားစုများဖြစ်နိုင်ကြပါစေ။
ချင်းတွေရှိတော့မှာတင်မဝရဲ့အရေး
တော်ရှင်များရှင်ကျမတို့ရဲ့ဖြာထိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလေရှင်
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116 တို့ဆက်သွယ်နိုင်နေနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြာဒခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။